စကိုင်းတိုင်းစလင်းညို့နယ်မှာဒီသတင်းပတ်စောပိုင်းကဒေသခံရော်လာတွေရရဆက်ဆက်တပ်ဖြတ်ခံရတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှချုပ်ရုံးကပြောဆိုလိုက်ပြီးမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့အကြမ်းဖက်လူရည်တွေပေါ်ပြစ်တင်ရှုတ်ချလိုက်ပါတယ်
။ We are deeply concerned by the reports of the horrific killings of 11 people in Salangi Township in North.
စကိုင်းတိုင်းနောက်မြောက်ဘက်စလင်းညို့နယ်မှာလူ7ယောက်ရရဆက်ဆက်အသက်ခံရတဲ့သတင်းပေါ်အလွန်မင်းဆိုရင်ဒီပါရဲမကြာခင်ကဒေသခံလက်နက်ကန်ဖွဲ့ရဲ့တက်ခိုက်မှုကိုလက်တုံ့ပြန်ပုံရတဲ့အင်္ဂါနေ့စောပိုင်းကဖြစ်ရမှာစစ်တပ်ကပြစ်ခတ်ပြီးမီးရှို့ခဲ့တယ်လို့လည်းဆိုပါရဲလို့ကုလသမဂ္ဂအတွင်းမှချုပ်ရဲ့ပြောခွင့်ကစတက်ဖန်တူဂျာရက်ပေါ်သူနေမြို့ရကုလသမဂ္ဂရုံးချုပ်ဒင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒုံတော်ကြီးရွာကတပ်ဖြတ်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တချို့ကတော့လူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်ဖြင့်ဗီဒီယိုကိုပြောထားပေမဲ့မြန်မာစစ်ကောင်စီပြောခွင့်ကဗိုလ်ချုပ်စောမင်းထွန်းကတော့ဆွဆွဲချက်ရမမှန်ကြောင်းညှင်းဆိုထားပြီးအသေးစိတ်သိရဖို့ထပ်မံစုံစမ်းနေတယ်လို့ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှချုပ်ရုံးကတော့ခိုင်လုံတဲ့သတင်းတွေအရတိုက်စုံးမှုတွေထဲမှာကလင်းကားရပါဝင်ကြောင်းပြောဆိုထားတာပါ။စစ်တပ်ပါဝင်မြန်မာလူမျိုးရေးတပ်ဖွဲ့ရဲ့အကြမ်းဖက်လုပ်ရည်တွေအပေါ်ကုလသမဂ္ဂကအပြစ်ဒဏ်ဆုံးရှုတ်ချတဲ့အကြောင်းနဲ့အခုနောက်ဆုံးအကြမ်းဖက်လုပ်ရည်တွေဟာလုံးဝလက်ခံနိုင်စရာမရှိတဲ့အကြောင်းနိုင်ငံတကာတိုင်ဝမ်ကတင်းကျပ်ညွတ်ထဲတုံ့ပြန်မှုလဲတောင်းဆိုထားပါတယ်။